ထိုင်းမြန်မာနယ်စပ်ကရင်နယ်ကြားစောင့်တဲ့BGF တပ်ဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူအပါအဝင်300ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရာကိုတင်ပြထားလိုက်ပြီဖြစ်ပါတယ်။BGF တပ်ဖွဲ့ခေါင်းဆောင်နေဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူဒုတိယဗိုလ်မှူးကြီးမုတ်တုံနဲ့ဗိုလ်မှူးတင်ဝင်းတို့ကိုလူကုန်ကူးမှုနဲ လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာဖမ်းဆီးခဲ့တဲ့လုပ်ရည်နဲ့တိကျအရေးယူမှာဖြစ်တယ်လို့ထိုင်းတရားရုံးဝန်ကြီးကပြောပါတယ်။ဒီလိုလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့သက်သေအထောက်အထားတွေနဲ့ဖမ်းဝရမ်းထုတ်ပေးဖို့အတွက်ထိုင်းနိုင်ငံရာဇဝတ်မှုဆိုင်ရာတရားရုံးကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့
အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကရင်နယ်ကြားဆောင်တပ်ဖွဲ့ဟာမြန်မာနိုင်ငံနဲ့ကြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ရာဇဝတ်ခိုင်းတွေကိုကာကွယ်ပေးနေတယ်ဆိုပြီးတော့လဲဆွတ်ဆွဲခံထားရပါတယ်ရှင်။